င်္ဂလာပါခင်ဗျာဇွန်လ24ရက်ဂျပန်အခြေစိုက်ဒီပလိုမက်စာဆောင်မှာတောင်ကိုရီးယားရဲ့ကမ္ဘာကိုရိုနာကပ်ဘေးစိုးရိမ်စရာမလိုတဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုဆိုတဲ့ဆောင်းပါးတစ်စောင်ဖော်ပြခဲ့ပါတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုကဘယ်ကဏ္ဍမှာများဖြစ်ပါမလဲအခုဒီနှစ်မှာမြန်မာနဲ့တောင်ကိုရီးယားကြားတန်တမာဆက်သွယ်မှု45နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်အခုလက်ရှိမှာတောင်ကိုရီးယားဟာမြန်မာနိုင်ငံရဲ့စားထမမြောက်အကြီးဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံလည်းဖြစ်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဥဒရမူဝါဒတည်လို့ခေါ်တဲ့ကမ္ဘာတောင်ပိုင်းနိုင်ငံခြားရေးမူဝါဒတည်အရမြန်မာနိုင်ငံအတွင်းဆက်လက်ရင်းနှီးမြှုပ်နှံသွားမယ့်အပြင်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းမြင့်တင်သွားမှာဖြစ်ပါတယ်တဲ့မြန်မာနိုင်ငံမှာတောင်ကိုရီးယားရဲ့ရင်းနှီးမြှုပ်နှံမှုအများစုဟာကုန်ထုတ်တော်ရေးကဏ္ဍမှာရှိနေပြီးအဓိကအနေနဲ့ကတော့အထည်ချုပ်လုပ်ငန်းတွေပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတောင်ကိုရီးယားအထည်ချုပ်စက်ရုံပေါင်း100ကျော်လာရောက်ပြီးတော့လက်ပတ်နေခဲ့တာပါမြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စီရင်စရာတွေအရအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေကတိုင်းပြည်ရဲ့ဘန္ဒာရေးလုံငွေပြနေတာကိုရှော့ချနိုင်ခဲ့ပါတယ်တဲ့2018ဘန္ဒာရေးနှစ်မှာအမေရိကန်ဒေါ်လာ4ဘီလီယံနီးပါးလုံငွေပြခဲ့ပြီး2018-2019မှာဒေါ်လာ1ဘီလီယံသာသာပဲလုံငွေပမာဏပြခဲ့တော့တယ်လို့လည်းဖော်ပြပါတယ်တောင်ကိုရီးယားအတွက်အလုသမားကဈေးချိုချိုနဲ့ရတယ်လို့မြန်မာအတွက်လည်းအလုကန်ခွင့်လမ်းနဲ့ပြပပို့ကုန်တိုးတက်လာတဲ့အကျိုးတွေရရှိစေတယ်လို့လည်းဆောင်းပါးကဆိုပါတယ်သို့ပေမဲ့ကိုရိုနာကရောဂါကြောက်ရောက်လာတဲ့အခါမှာအထည်ချုပ်အပါအဝင်ကုန်စည်ထုတ်လုပ်ရေးကဏ္ဍဟာမကြာခင်မှာပဲနိုင်ငံစီးပွားရေးထုတ်တက်မှုရန်ရာအဖြစ်ကနေနှိဋ္ဌိတန်သွားတော့မှဖြစ်ပါတယ်တဲ့ယောဂကပြေကြောင့်ကမ္ဘာကွန်တွေကြီးထိုးကြသွားခဲ့ပြီးပြည်တွင်းစည်းကွက်ပေါ်ဘဏ္ဍာရေးဆိုင်ရာရက်ခတ်ချက်တွေပေါ်ပေါက်လာမယ့်အရေးကိုအသာထားအောင်အလုပ်ရသဘာဝကိုကဆက်ရုံအလုပ်သမားတွေနီးနီးကပ်ကပ်လုပ်ကိုင်ဆောင်ရွက်ကြရတာမို့ယောဂကူးစက်မှုကဒုနဲ့ဒဲနဲ့ကြီးမားကျယ်ပြန့်သွားမှဖြစ်ပါတယ်ဒါဆိုရင်မြန်မာနိုင်ငံဟာကူးစက်မှုအန္တရာယ်နေပြီးစီပေါ်ရေးအကျိုးအမြတ်အားကောင်းတဲ့နယ်ပယ်တစ်ခုကိုရှာကြံရတော့မှာပါအဲ့ဒီအတွက်ဘလူနယ်ပယ်ကအသင့်တော်ဆုံးဖြစ်ပါမလဲဒီနေရာမှာမြန်မာစီပေါ်ရေးအသင့်ထုတ်လုပ်မှုတန်ဖိုး GDP ကိုကြည့်ဖို့လိုပါတယ်တဲ့ကမ္ဘာပအုပ်စုကထုတ်ပေးတဲ့2019ဒီဇင်ဘာလထုတ်မြန်မာစီပေါ်ရေးမော်နီတာစာဆောင်မှာမြန်မာနိုင်ငံအသင့်ထုတ်လုပ်မှု GDP ရဲ့24ရာခိုင်နှုန်းဟာစက်ပျိုးရေးကဏ္ဍကလာတာဖြစ်ပြီးစက်မှုကဏ္ဍက39ရာနှုန်းဝန်ဆောင်မှုကဏ္ဍက39ရာနှုန်းလို့ဖော်ပြထားပါတယ်အဲ့ဒီကိန်းဂဏန်းတွေကဘာကိုပြဆိုတယ်လဲဆိုရင်ရိုးရာစိုက်ပျိုးရေးအခြေခံဖြစ်တဲ့မြန်မာဟာစက်မှုအသွင်ကူးပြောင်းရေးအတွက်ပြင်ဆင်နေတယ်ဆိုတာပါပဲတဲ့နိုင်ငံတော်တပိုင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကလည်း2018အာဆီယံကမ္ဘာစီးပွားရေးဖိုရမ်မှာအဖွဲ့မိန်ကွန်းပြောကြားခဲ့ရမှာတယ်လီဖုန်းကြိုးဖုံးကနေပြီးတော့ 4G network ကိုခုန်ကူးရမယ်လို့ပြောဆိုခဲ့ပါတယ်တဲ့ဒါပေမဲ့ကိုရိုနာကပ်ဘေးကာလအတွင်းဝန်ထမ်းအချင်းချင်းကြားဝန်ထမ်းနဲ့သုံးစွဲသူကြားထိတွေ့ဆက်ဆံဖို့ကအနေရရှိတာကြောင့်မြန်မာအနေနဲ့စီးပွားရေးဖွံ့ဖြိုးမှုမဟာဗျူဟာကိုပြန်လည်စဉ်းစားသင့်ပြီးအလုပ်ကိုင်လည်းပေါ်ပေါ်မြတ်မြတ်ရှိနိုင်ငံလူဦးရေ90ရာနှုန်းနဲ့အလုပ်ရရှိစေမဲ့စက်ပျိုးရေးကဏ္ဍကိုစဉ်းစားသင့်တယ်လို့ဆောင်းပါးကဆိုပါတယ်မြန်မာစက်ပျိုးရေးပို့ကုန်မြန်မာဆန်းဆန်းတိုးတက်လာနေတာကြောင့်ပြီးခဲ့တဲ့7လအတွင်းအမေရိကန်ဒေါ်လာ1.8ဘီလီယံကျော်ရခဲ့ပါတယ်မြန်မာအနေနဲ့အထည်ချုပ်တို့ကဏ္ဍမျိုးမှလို့စက်ပျိုးရေးမှလည်းတောင်ကိုရီးယားနဲ့အတူတွဲဖက်လုပ်ကိုင်ဆောင်ရွက်နိုင်ပြီးတောင်ကိုရီးယားကလည်းအတူပူးပေါင်းဆောင်ရွက်လုပ်တဲ့ဆန္ဒရှိတယ်လို့ဆောင်းပါးကဆိုပါတယ်။2014နဲ့2019ကြားကိုရီးယားနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ KYCA ကမြန်မာနိုင်ငံမှာကိုရီးယားဥတုံခုတ်ဆွဲပွဲတော်ကျင်းပခဲ့တာအောင်မြင်ခဲ့ပါတယ်။ဒါအပြင် KYCA ကစက်ပျိုးရေးနဲ့ရရှိရေးဌာနအထူးစီမံကိန်းကိုမြန်မာဆောင်အိုးကြီးဖြစ်တဲ့အေယာဝတီတိုင်းဒေသကြီးမှာအကောင့်ထည့်ဖော်ဖို့ရှိနေပြီးသူတဲ့တနာဝန်ထမ်းတွေကိုလည်းအခါအားလျော်စွာဆေးလွတ်နေပါတယ်တဲ့ဒါဟာပြည်တွင်းမှာစံတုံလောက်မှု24ရာနှုန်းသာရှိတဲ့တောင်ကိုရီးယားအနေနဲ့မြန်မာနဲ့အတူစက်ပျိုးရေးကဏ္ဍမှာအတူပူးပေါင်းဆောင်ရွက်လုပ်တဲ့ဆန္ဒရှိနေတဲ့ဆိုတာကိုပြသနေတာဖြစ်တယ်လို့ဆောင်းပါးကဖော်ပြပါကြောင်းအစီရင်ခံတင်ပြပါပါခင်ဗျာ